စကိုင်းတိုင်းမုံရွာမျိုးကပရဟိတကူညီပေးနေသူလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ကိုတက်နိုင်ဆိုးနဲ့ရန်ကုန်မြို့ကတောင်းကလာပပရဟိတအဖွဲ့ကမောင်စန်းဝင်းအောင်တို့ဟာဖမ်းဆီးခံထားရစဉ်အတွင်းမှာအသက်ဆုံးခဲ့ရပါတယ်။သူတို့ရဲ့ခန္ဓာကိုယ်ဒီမှာဆိုးဆိုးဝါးဝါနှိပ်စက်ခံထားရတဲ့ဒဏ်ရာတွေတွေ့တယ်လို့မိသားစုတွေကပြောပါတယ်။နောက်မောင်စန်းဝင်းအောင်ရဲ့အလောင်းကိုတော့ငွေ၁၀သိန်းနဲ့လာထုတ်ဖို့သူ့ကိုဖမ်းသွားသူတွေကမိသားစုကိုအကြောင်းကြားခဲ့ပါတယ်။ဒီအကြောင်းအပြည့်စုံ VOA သတင်းတော့မဲ့ရေးမှာကသတင်းပေးပို့ထားပါတယ်။
စကိုင်းတိုင်းမုံရွာမြို့မှာအောက်ဂုလ24ရက်နေ့ညကဖမ်းဆီးခံရတဲ့ပရဟိတကုညီရေးလုပ်နေသူတက်ကြွလှုပ်ရှားတဲ့ကိုတက်နိုင်စိုးဟာဖမ်းဆီးခံရပြီးနိုင်ပိုင်းအကြာမှာပဲတည်ဆုံးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသွားတယ်လို့ဖမ်းဆီးသွားတဲ့လုံခြုံရေးတွေကပြောပေမဲ့ကိုတက်နိုင်စိုးရဲ့မိခင်ကတော့အလောင်းမှာဆိုးဆိုးဝါးဝါနှိပ်စက်ညှဉ်းပန်းထားတဲ့ဒဏ်ရာဒဏ်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကအခုလိုပြောပြပါတယ
်။ခေါင်းကလေးကဒီလိုနှစ်ချက်ထိုးကြမှာလားအရေးအဖုံးဆက်လို့မလို့စိတ်ရုံကိုလာကြည့်လဲပါအလောင်းတလောင်းပြေးထားတယ်ဆိုလို့အန်ဒီလိုသွားကြည့်မှာပဲအဲတနေ့ဆိုအလောင်းနဲ့ပြေးရတယ်ဒီလိုအဲစိတ်ရုံရောက်သွားတော့အိတ်ကြီးနဲ့ပိတ်ထားတာပေါ့နော်
ဟုတ်တယ
်အဲဒီမှာအလောင်းတလောင်းပြေးတာအန်ဒီလိုအလောင်းတနေ့ဆိုအလောင်းမဟုတ်လားဟုတ်လားကြည့်ကြအောင်အိတ်ထွန်းတာအိတ်ကြီးနဲ့ပိတ်ထားတော့အန်ဒီတို့ကအိတ်ထွန်းကြည့်ရပေါ့နော်အဲ့ဒါနဲ့ကလေးကိုဘလို့လို့လောက်ထားအောင်ကိုကလေးကိုကိုဘေးမကိုဘေးနဲ့ပြေးတာမဟုတ်ပိတ်ထားတာတဲ့သူတို့အဲ့လိုပြောတော့အင်္ဂါကလေးကဘူးပေးပါညာလည်းမရှိတော့အောင်တော့အန်ဒီတို့ကကာညာရှိတာပေါ့သမီးရဲ့အဲအဲ့မှာဒီလိုကုန်းဆက်မှာနှိမ့်ဆက်ထားတာနဲ့ပါမှာဆလိတ်ဒီလိုပေါ့ဆလိတ်အင်္ဂါနဲ့ပါထိုးထားတာလေးလည်းတွေ့ရတယ်လူသားကိုကင်ပြီးလိုက်တော့လေအဲ့ခေါင်းနေရာဣညိုမဲလေးလည်းဆွဲတယ်အဲ့နားတစ်ခါကလည်းပြေးပြေးဆွဲတယ်ဟုတ်အဲ့နောက်ဆက်ခေါင်းနောက်ဆက်ခေါင်းတစ်ချက်ဣသွားတယ်ကလေးအဲ့လက်ကလေးမှာလည်းသူတို့အဲ့ကျိုးတုတ်ထားတဲ့အရာလည်းတွေ့ခဲ့ရတယ်တော့မှာတော့အဲအလောင်းပါလိုက်တဲ့ဒီကတော့အမီတို့နေတော့ဘယ်ချိန်ကကလေးအလောင်းကိုလာဖို့ရုံးလို့ဆိုတော့10နာရီလောက်လာဖို့ရတယ်အမီတို့ရင်ဝင်ချတော့9နာရီလောက်မှဝင်ချသွားတယ်ဟုတ်တယ်အဲညတော့ညင်းတူရတယ
်ဟောကုန်းက24ရက်နေ့ည9နာရီချိန်လောက်ကနေမှာကိုတက်နိုင်စိုးကိုလုံခြုံရေးတွေလာရှာခြင်းသူ့အိမ်မှာမရှိလို့လွတ်သွားခဲ့ပြီမဲ့အဲ့ဒီညမှာပဲတခြားနေရာမှာဖမ်းဆီးခံရတာဖြစ်ပါတယ်တခါအောက်ဂုလ22ရက်နေ့ကလည်းရန်ကုန်တိုင်းတောင်းကလာပမြို့နယ်မြို့နယ်ထွေးအုပ်ရုံဘုံပွဲမှုဖြစ်စဉ်အတွင်းတန်ရရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကောင်းမှုဆောင်ပရဟိတအဖွဲ့ကအသက်16နှစ်အရွယ်မောင်စန်းဝင်းအောင်ဟာလည်းဖမ်းဆီးခံရပြီးရပ်ပိုင်းအတွင်းမှာပဲတည်ဆုံသွားခဲ့ပါတယ်22ရက်နေ့ကဖမ်းသွားခဲ့ပြီး23ရက်နေ့မှာသူ့ကိုမိခင်နဲ့လာရောက်တွေ့ဆုံဝင်ပေးပေမဲ့နောက်နေ့ရက်အကြာအောက်ဂုလ25ရက်နေ့မှာတည်ဆုံသွားပြီဆိုပြီးမိသားစုကိုအကြောင်းကြားခဲ့ပါတယ်သူ့ရဲ့အလောင်းကိုတော့စေသိန်းနဲ့လာရေးဖို့မိသားစုကိုတက်ဆိုင်ရာကအကြောင်းကြားခဲ့တယ်ဆိုပြီးမိသားစုနဲ့နှိစက်သူတို့ကပြောပြပါတယ
်မိသားစုကတော့ဒီမှာသတော်လေးမလည်းပိုင်းမှာပြန်တွေ့ရတယ်ပေါ့နော်ကိုဆုံးရတယ်အဲ့ဒီချိန်မှာတော့ तू ကခန္ဓာကိုယ်မှာညီမဲတိုင်ဟာရောင်ကိုင်းနေတဲ့တိုင်ဟာရှိနေပဲပြီးတော့ဒီလက်ထပ်တူချင်းကြီးနေတယ်ပေါ့ကတော့လာပြီးတော့တွေ့တယ်တွေ့ပြီးတော့အမီကိုပါပြောခြင်းတယ်ပေါ့ကတော့ကျွန်တော်ကတော့သူ့ကိုမေးရတာရှိတယ်အဲ့ဒီသတော်လေးမလည်းခင်မှာဒါပေမဲ့ပြီးတော့ကျင်းကျင်းပြီးတဲ့အခါမှာဒီ24ရက်နေ့ရပ်ပတ်ပြန်ရဆယ်လာ79လောက်ခဲ့ကကိုဆုံးရောင်ကဒီချက်ပြောရင်းမှာသုံးသွားပြီဆိုပြီးတော့တိုင်းနေကြားတယ်အဲ့တော့ကျွန်တော်တို့အဲ့ဒါကိုချက်ချင်းကြအောင်အတူတူလို့လည်းမရသလိုကိုအဲ့ဆုံးလည်းမလုပ်ဘူးဒါပေမဲ့ဒီမှာတော့ကျွန်တော်တို့ဟိုပို့ပြီးတော့အတူတူရရပါဘူးအဓိကတော့သူ့မိသားစုကိုဒီစစ်ကောင်စီကနေပြီးတော့သူ့ရဲ့ tag body ကိုဆယ်ရင်းနဲ့ဓာတ်ထုတ်ပေါ့နော်ဆိုတော့အဲ့ဒါမျိုးပြောဆိုတာကျွန်တော်သိရတယ်သူ့မိသားစုဒါပုံမှန်ကျွန်တော်လုပ်နေတာ family ရှင်စစ်ကောင်စီလောက်ပဲစစ်ကောင်စီလို့ပြောလို့ရှိရင်ရှင်ကောင်ဝင်ဒီ process တွေလို့ရှိအောင်ဒါပေမဲ့အဲ့လိုမျိုးပဲလေဒီကိုဆောင်ဝင်အောင်အဲ့ကမှစစ်ကောင်စီကသူမျိုးနဲ့ပြန်ပြီးတွေ့တယ်ပြီးတွေ့တော့ပါပြောခြင်းလဲပေါ့နော်အားအကြောင်းအရာတွေကိုပြောခြင်းလဲနောက်ဆုံးနေလဲကတော့ဆိုပြီးပြောတယ်ပေါ့ဆိုတော့အင်းချင်းနေရာစစ်ကောင်စီကဒီကိုဆောင်ဝင်အောင်ဟိုဒီလုံခြုံတပ်ဖြတ်ဖို့သူတို့ချိုးတင်ကြည့်ရထားပြီးလို့ကျွန်တော်ကသူခါရတယ
်အခုလိုမျိုးစစ်တပ်နဲ့ရဲကဒီကနေ့ဖမ်းသွားပြီးနောက်တစ်နေ့အလောင်းကိုလာပြန်ယူဖို့အကြောင်းကြားတဲ့အဖြစ်အပျက်တွေစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမကြာခဏဖြစ်ပေါ်နေပါတယ်။တချို့ဆိုရင်မိသားစုကိုအလောင်းပြန်မပေးဘဲတည်ဆုံသွားပြီလို့သာအကြောင်းကြားတယ်လို့တချို့ကတော့ငွေကြေးနဲ့အလောင်းလာထုတ်ဖို့အကြောင်းကြားထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်နေတဲ့ကာလအတွင်းမှာဖြစ်ခက်နေနေလို့ဖမ်းဆီးထားခြင်းနှိပ်စက်ညှဉ်းပန်းခံရလို့တည်ဆုံသူတထောင်ကျော်နေပြီလို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကစည်းရင်းပြုစုထားပါတယ်။ရန်ကုန်မြို့မှာတည်ဆုံသွားသူမောင်စန်းဝင်းအောင်ဟာအသက်16နှစ်သာရှိသေးပြီးမုံရွာမြို့မှာတည်ဆုံသွားသူကိုတက်နိုင်စိုးကတော့အသက်28နှစ်အရွယ်ဖြစ်ပါတယ်။နှစ်ဦးစလုံးကပရဟိတလုပ်ငန်းတွေလုပ်ကင်နေသလိုနိုင်ငံရေးတက်ကြွလှုပ်ရှားတဲ့လူငယ်တွေဖြစ်ကြပါတယ်ရှင်။